အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနှင့်အထိမ်းအမှတ်ဖြစ်သမရကလွှတ်တော်မှာဒီကနေ့မင်းကွန်းပြောကြားရမှာမြန်မာနိုင်ငံကမတည်မငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးကိုဖြေရှင်းရေးအတွက်လည်းထည့်သွင်းပြောဆိုသွားပါတယ်။ဖွံ့ဖြိုးမှုတွေလူ့ခွင့်ရေးကိုလေးစားလိုက်နာမှုတွေနဲ့လူမှုအတိုင်းအဝိုင်းအားလုံးကိုအကာအကွယ်ပေးတဲ့အစီအစဉ်တွေနဲ့ရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းပေးဖို့လိုအပ်ကြောင်းအင်ဒိုနီးရှားသမရဂျိုကိုဝီဒိုဒိုကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့တာပါ။အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကပြည်ခါတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခတွေ1806ရောက်ကိုခေလွန်ခွင့်ပေးထားပြီးတော့မြန်မာနိုင်ငံအတွင်းစာတင်ကြောင်းဆောက်တာတွေပါဝင်အကူအညီတွေပေးအပ်နေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ကမ္ဘာပေါ်မှာမူဆယ်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်မှုကိုးကွယ်နိုင်ခွင့်နဲ့ကိုးကွယ်ယုံကြည်မှုမတူကွဲပြားသူတွေအပေါ်အကာအကွယ်ပြုရေးဒီဇိုင်းမမတ်ဆောင်ရွက်သွားဖို့ကိုလည်းပြောဆိုခဲ့ပါတယ်။